မနက်ငယ်နဲ့လူသားချင်းစာနာမှုအကူအညီပေးရေးအာဆီယံဒေသတွင်ညီနိုင်ဆွေးနွေးပွဲတွေကိုဒီနေ့ကမ္ဘောဒီးယားနိုင်ငံဖနံပင်မြို့မှာကျင်းပတာမှာအကူအညီပေးရေးကိစ္စအဟံတာတွေများကြီးကြုံနေရပေမဲ့တိုးတက်မှုတော့ရခဲ့ပါတယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးလည်းဖြစ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်လည်းဖြစ်သူပရက်ဆွန်ခေါင်းကပြောလိုက်ပါတယ်လူရှင်နိုင်ငံတွေအဖွဲ့အစည်းတွေနဲ့မြန်မာနိုင်ငံသားမှအကူအညီပေးရေးသတ်မှတ်ချက်တွေဟာတစ်ဖက်နဲ့တစ်ဖက်ကွဲလွဲမှုတွေရှိနေတယ်လို့အစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာအာဆီယံအထူးကိုယ်စားလှယ်ကပြောတာပါလူရှင်တို့ကအကူအညီပေးရမှာအင်ရှင်မာနိုင်ငံနဲ့ညီနိုင်တိုင်ပင်ဖို့တော်ဆုံမှုရှိတာကိုသူကထောက်ပြခဲ့ပါတယ်။ဒါမဲ့လည်းပြည်တွင်းပို့မဲ့လူသားချင်းစာနာမှုအကူအညီအပေါ်အခွန်တက်တာခွင့်ပေးဖို့မြန်မာဘက်ကလိုက်ရောခဲ့တယ်လို့ဆိုပါတယ်။ဒီစည်းဝေးကိုမြန်မာစစ်ကောင်စီဘက်ကပြည်ထောင်စုဝန်ကြီးဦးကူကိုလိုင်းတက်ရောက်ခဲ့ပါတယ်။ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံရေးဝန်ကြီးဒေါ်စင်မအောင်ကတော့ဒီစည်းဝေးနဲ့ပတ်သက်လို့အာဆီယံ2ကိုယ်စားလှယ်ဘက်ကသူတို့ကိုညီနိုင်တိုင်ပင်တာမျိုးမရှိပေမဲ့ကုလသမဂ္ဂအေဂျင်စီတချို့ကသူတို့ကိုတွဲဆုံအတီးပေးတာမျိုးရှိတယ်လို့ VOA ကိုပြောပါတယ်။စီးဝေးကိုမြန်မာနိုင်ငံဆိုင်ရာအာဆီယံအလဲကျဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပတ်ဆွန်ခေါနဲ့အာဆီယံတွဲမှုချုပ်ဒေါက်တာလင်းဂျော့ခွိုင်းတို့ကကုသကမ္ဘာကထလို့ကျင်းပတာဖြစ်ပြီးတော့အာဆီယံဖွဲ့စည်းနိုင်ငံတွေကအရာရှိတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကတာဝန်ရှိသူတွေအွန်လိုင်းကရောလူကိုယ်တိုင်မှဆက်ရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီပေးရေးကိစ္စဟာမြန်မာအရေးအာဆီယံဘုံသဘောတူညီချက်၅ချက်ပါအချက်တစ်ချက်ဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကိုယ်စားလှယ်နိုလင်းဟေဇာကတော့မြန်မာနိုင်ငံတွင်းစာနာထောက်ထားမှုအကူအညီပေးရေးပါဝင်ဆောင်ရွက်နေသူအားလုံးလုံခြုံစိတ်ချပြီးအဟံတားမရှိဆောင်ရွက်နိုင်ဖို့အရေးကြီးတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ